ဝေးတောင်ခင်ဗျာဒီ CRPP ကဘယ်လိုအကြောင်းရောက်ပေါ်လာတာလဲခင်ဗျာ
တကယ်တော့1990ဒီရွေးကောက်ဖွဲ့ဟာပြည်တွင်းမှာရောပြည်ပမှာပါလွတ်လပ်ပြီးတော့တရားမျှတဲ့ရွေးကောက်ဖွဲ့တစ်ခုဖြစ်တယ်ဆိုတာလဲအားလုံးကအသိမှပြုတယ်အဲ့လိုရွေးကောက်ဖွဲ့တစ်ခုကိုအကောင့်ထဲမပေါ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားပါတီများရဲ့ပေါင်းပြီးတော့လွတ်တော်ကိုခေါ်ဖို့ကြိုးပမ်းတာပါပဲ
အဲ့တော့ဘာတွေဆက်ဖြစ်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကိုဘာတွေလုပ်နိုင်ခဲ့လဲခင်ဗျအ
ဲ့တော့1990နဲ့18ခုနှစ်ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်ခေါ်ဖို့တောင်းဆိုတယ်အဲ့ဒီတောင်းဆိုချက်ကိုနာဘကမလိုက်ရောဘူးဆိုရင်လွတ်တော်ကိုတပတ်သာခေါ်ဖို့အတွက်ပြင်ဆင်ခဲ့တယ်အဲ့ဒီအချိန်မှာပဲနာဘကလွတ်တော်ခေါ်ကြတယ်အားလုံးနေပါတော့ကိုထိန်းသိမ်းခဲ့တယ်အဲ့တော့နောက်ဆုံးတော့လွတ်တော်ကိုယူလို့မရနိုင်တဲ့အချိန်နေမှာလွတ်တော်ကိုစားပြုကော်မတီကိုဖွဲ့လိုက်ရတာဖြစ်တယ်အဲ့တော့အဓိကကတော့လွတ်တော်ပေါ်ပေါဖို့အဲ့ဒါ90ရွေးကောက်ဖွဲ့မှာမင်းသိပေးလိုက်တယ်လေဒါကိုအကောင့်ထဲမပေါ်နိုင်ပေမဲ့ပြည်သူတွေရဲ့ဆန္ဒကိုသတိရောက်ဖြစ်ဖြစ်အကောင့်ထဲပေါ်နိုင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဒီ90ရွေးကောက်ပွဲအနံ့ရလွှတ်တော်ကိုယ်စားလှယ်တွေနဲ့အဲ့လိုခေါ်တဲ့လွှတ်တော်ကသာတကယ်ပေါ်ခဲ့ရင်ဘာလို့ဆက်ဖြစ်မှာလဲခင်ဗျအ
ဲဒီကကတော့လွှတ်တော်တရားပေါ်ပေါက်လာတဲ့အခါကျတော့တက်လောက်တက်ရောက်လာတဲ့ကိုယ်စားလှယ်တွေအားလုံးရဲ့ဆွေးနွေးဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့ခြေကိုလုံငန်းစဉ်လေးအမျိုးသားရေးအတွက်လိုအပ်နေတဲ့ဥမာဖွဲ့စည်းပုံလိုရေးဆွဲဖို့ခိစားတယ်ပြီးတော့ရှေ့ဆက်ပြီးတော့အမျိုးသားရေးအတွက်လုပ်ရမယ်လုံငန်းစဉ်တွေကပေါ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ထားပါတယ်။အဲမှာကျွန်တော်တို့ကတော့ဒါမယ်စီးမယ်ဆိုတာကိုတော့မျက်မှန်းထားပါတယ်။ဒါမဲ့ကျွန်တော်တို့ကတော့တမတော်နဲ့တိတ်တိုက်တွေးတာနဲ့စာရင်အပေးယူဆွေးနွေးညှိနှိုင်းပြီးတော့ပြစ်ဖို့ကိုပဲအလေးနဲ့ထားတယ်တိတ်တိုက်တွေးဖို့သဘောထားမျိုးမရှိပါဘူ
းအဲ့တော့လက်ရှိနိုင်ငံရေးအခင်းအကျင်းတွေအရ CRPP ဟာဘယ်ခီးလန်းကိုဆက်လျှောက်မှာပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါ CRPP မှာပါတဲ့ NLD ရတိုင်းသားဖွဲ့စည်းများအပြင်အဲ့ဒီဘက်မှာရှိကြတဲ့နိုင်ငံရေးအင်အားစုတွေအားလုံးနဲ့လက်တွဲပြီးတော့ပြည်သူတွေနဲ့လည်းပဲလက်တွဲပြီးတော့တိုင်းပြည်ရဲ့အကြောင်းလေးတစ်ခုဖြစ်အောင်ဒီမျိုးစုံနဲ့ကျွန်တော်တို့ဆက်လက်ကြိုးပမ်းသွားဖို့ရှိပါတယ်။ပြည်သူလူထုကလက်ရှိအဲ့ဒါနိုင်ငံရဲ့အဆက်ခတ်သိယိုရင်းချဆင်းနေတဲ့အနေအထားပေါ်မှာပြည်သူတွေဟာခါးစီးပြီးတော့ခံနေကြရတယ်။ဒီပေါ်မှာလည်းပဲသူတို့ရဲ့မချေနှမ်းမှုတွေရှိနေတယ်။ဒီလိုမချေနှမ်းမှုတွေပေါ်မှာထုတ်ပေါ်မှုတွေအဲ့ဒါတာဆမှုတွေပေါ်ပေါက်လာနိုင်တယ်။ဒီလိုပေါ်ပေါက်လာတဲ့အခြေအနေတွေနဲ့တညီတဲ့ပဲအားလုံးလက်တွဲပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုရင်တစ်ချိန်ချိန်မှာအပြောင်းအလဲတစ်ခုကိုကျွန်တော်တို့ကတော့ညှော်လင့်ပါတယ်
။ဦးသောင်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။